အစိုးရနိုင်ငံရေးကိုယ်စားလှယ်တွေတပ်မတော်ဖက်ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်းတိုင်းနာလက်နက်ကိုင်လေးဖွဲ့ကကိုယ်စားလှယ်တွေနှစ်ဖက်အပြစ်အခါရဆက်ရေးအတွက်ဒီကနေ့ကျိုင်းတော်မြို့မှာဆွေးနွေးခဲ့ကြတာမှာသဘောတူညီချက်တချို့ရခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တစ်စုံတစ်ရာမချနိုင်ပဲပြည်ဆောင်သွားခဲ့ပါတယ်။အစိုးရကိုယ်စားလှယ်တွေဖက်ကတော့လက်နက်ကိုင်ဖွဲ့တွေနဲ့သဘောတူညီမှု9ချက်ကိုရခဲ့တယ်လို့ဆိုပေမဲ့နိုင်ငံရေးလှိလာသူတွေအမြင်ကတော့အပြစ်အခါရဆက်ရေးလက်မှတ်ရေးထိုးရေးအတွက်အချိန်ယူရအောင်မယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်။
ကျိုင်းတို့မျိုးမှာဒီနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းနှစ်ဖက်အပြစ်ခတ်ရစဲသဘောတူညီချက်ရနိုင်ဖို့နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြရမှာသဘောတူညီချက်တချို့ရလိုက်ပြီမဲ့လည်းတိကျခိုင်မာတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်ခဲ့ပါဘူး။ဒါကြောင့်လည်းဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်ခေါင်းဆောင်လေးဖြစ်နိုင်ငံတော်ရှေ့နေချုပ်လေးဖြစ်တဲ့ဦးထွန်းထွန်းဦးကအစည်းအဝေးအပြီးမှာအခုလိုရှင်းပြခဲ့ပါတယ်
။ဒီနေ့ဆွေးနွေးပွဲကိုပတ်သက်ပါဘာလဲဆိုရင်ဒီမတ်လက်မှတ်ရေးဖို့နိုင်မှုတတိယတိုင်းဝန်ကြီးဆွေးနွေးမှု ID ကိစ္စတွေစတဲ့ရခတိုင်းကိစ္စတွေနောက်လူမျိုးစုကောင်းနေနိုင်မှုတွေတစ်ဖက်အားကြီးရေးမှုကိစ္စတွေဒီဘက်ကဖြစ်ရေးဒီကနေဆက်ဆွေးနွေးဖို့ကျွန်တော်တို့အော်ဘာလာပြပါလေနှစ်ဖက်ပြန်လဲပြေဆုံးတော့ဒီလိုသဘောတူညီခဲ့ကြပြီဖြစ်ပါလေ
နှစ်ဖက်ဆွေးနွေးပွဲအပြီးသဘောတူညီခဲ့ကြတဲ့ကိစ္စရပ်တွေအတွက်နောက်နေ့မှာထပ်မံဆွေးနွေးဖို့အစိုးရဘက်ကအဆိုပြုခဲ့ပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဆုံးဖြတ်ချက်ချဖို့အတွက်လုံပိုင်ခွင့်ပါမလာတာကြောင့်ဆွေးနွေးပွဲကိုဒီနေ့မှာပဲအဆုံးသတ်လိုက်တယ်လို့ NRPC ကိုယ်စားလှယ်ဦးစော်ထေကပြောပါတယ်။ဒါပေမဲ့ဆွေးနွေးခဲ့သမျှအပေါ်မှာကြေလည်မှုရှိကြရဲ့လို့သူကပြောပါတယ်။
သဘောမနာသဘောမနာသတိပါတယ်သဘောမနာသတိပြီးတော့လည်းပုံပါအစီအစဉ်လည်းရှိတယ်အဲ့တော့ဒီဘောပါဒီလေးစွရတဲ့သဘောတူညီချက်ပေါ်မှာသူပေါ်လိုက်ပေါ်လိုက်လို့ကြားတယ်လို့ပြောတယ်အဲ့ဒီအရာဒီမှာတော့နောက်ထပ်ကြားတယ်ဆက်ရမယ်ဆိုတော့ကျေပြရတယ်
တမ်တော်ဘက်ကလည်းငញ្ញမ်းရေးလူလာရေးပုံစံတွေတွေ့ရတဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းမယ်လို့နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကသုံးသပ်ပါဗျ။
လောလောဆယ်တော့ပြောဘူးလို့ဒင်းနေဆိုသေးတယ်ဗျာ။သူတို့ဟိုသူအချိန်နေလည်းအပြစ်ဆုံးမှုရှိရသေးတော့စောင့်လို့ကြည့်ရအောင်မထင်ပါဘူး။
လုံးလုံးစေတပ်ကောဘာလဲလျှောက်မှုရှိတဲ့အတွက်ကြောင့်မလို့ငင်းငယ်ပဲကိုသွားမဲ့လာလာတော့ပုံများတယ်လို့ပြောလို့ရပါတယ
်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမဲ့အောက်တိုဘာထဲမှာလုံသွားဖို့သဘောတူညီမှုရခဲ့ပါတယ်။အမျိုးသားပြန်လည်တင်မြင့်ရေးနဲ့ငင်းငယ်ဘူဌာန NRPC အဖွဲ့တွေငင်းငယ်ကော်မရှင် PC အဖွဲ့တွေတမတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးဓာပြဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးတော့ငင်းငယ်ဖော်ဆောင်ရေးအဖွဲ့ PCG အဖွဲ့တက်ရောက်ခဲ့ကြပါတယ်။တိုင်းသားတွေဘက်ကတော့ကချင်လက်နက်ကိုင် KIA TIO ဘက်က၄ဦး၊ကိုကန့်အဖွဲ့ MNDAA ကကိုယ်စားလှယ်2ဦး၊ရခိုင်လက်နက်ကိုင် AA ဘက်ကကိုယ်စားလှယ်3ဦး၊တအောင်းလက်နက်ကိုင်အဖွဲ့ TNLA ဘက်က၄ဦးဆွေးနွေးခဲ့ကြတာပါ။ဩဂုတ်လ31ရက်ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရညီညာရေးကော်မရှင်ကျိုင်းတို့မှတွေ့ဆုံခဲ့ကြပါတယ်။စက်တင်ဘာ2ရက်ကိုကန့် MNDAA တအောင်းလက်နက်ကိုင် TNLA နဲ့ရခိုင်လက်နက်ကိုင် AA 3ဘွဲ့ကတဖက်သက်အပြစ်ခတ်ရစဲကြောင်ကြီးညာခဲ့ပါတယ်။အခုလိုဆွေးနွေးပွဲကြီးကျင်းပနေတဲ့အချိန်မှာပဲကြောင်မဲမျိုးနဲ့ TNLA ရဲ့တပ်မဟာ2နေမြေရဲမှာ TNLA တရင်666နဲ့တပ်မတော်တို့ဒီနေ့မနက်အစောပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးရှမ်းပြည်နယ်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့လည်းပြစ်ခတ်ခဲ့ရရှိရလို့ TNLA ဘက်ကထုတ်ပြန်ထားပါတယ်